ကယားပြည်နယ်ကရင်နီဒေသမှာတော့ရေကြီးမှုကြောင့်တေဆုံးသူက30ဦးထက်မနည်းရှိနေပါပြီ။မိုးပြေရေကာတာကနေလွတ်လိုက်တဲ့ရေတွေကြောင့်ဘလူးချောင်းတဝိုက်ကမြို့နယ်တွေမှာရေလွှမ်းမှုတွေဆက်ရှိနေပါတယ်။လွိုက်ကောင်းတဲ့ဓမောဆုံမြို့တွေမှာသတင်းလေးပတ်နီးပါးကြာလာတဲ့ရေဘေးတန်းကြောင့်တောင်းတဲ့ချီတဲ့ဒေသခံပြည်သူတွေအတွက်စာနယ်ဇင်းကစေဝအမိုးကမြို့သမီးအုံဆောင်စားတဲ့ရေပေါ်အကူအညီတွေလိုအပ ုမှာအခုချိန်ထိရေပြန်မကြသေးပါဘူး။ရေပြေးကြောင်းစက်တင်ဘာလ19ရက်နေ့အထိရှမ်းနယ်ကင်းနီနယ်ဆက်ကဖဲခုံမြို့နယ်မှာလူ၄ဦး၊နောက်ဒီမော့ဆူမြို့နယ်မှာတော့18ဦး၊လွယ်ကော်မြို့နယ်မှာ2ဦး၊ရှားတော်မြို့နယ်မှာ2ဦးနဲ့ဘော်ခဲမြို့နယ်မှာ2ဦးစုစုပေါင်းလူ28ဦးသေဆုံးခဲ့တယ်လို့ကင်းနီလူခွင့်ရေးအဖွဲ့အစည်းမှဖော်ပြထားပါတယ်။အခုလနောက်ဆုံးအပတ်ထဲမှာလေရက်ကော်မျိုးပေါ်မှာနောက်ထပ်လူ3ဦးသေဆုံးတယ်လို့ကီနီလူခွင့်ရေးအဖွဲ့ကိုတည်ထောင်သူကိုပညာကပြောပါတယ်
ရက်ကော်မျိုးပေါ်ရက်ကွက်ထဲမှာဝါနတာ3ဦးထပ်ဆုံးလို့ကျွန်တော်သိရတာပေါ့နော်အရင်တော့ဒေတာဟောင်းရယ် plus ရယ်အခုတော့ရက်ကော်မျိုးပေါ်3ဦးလို့ပေါ်ပေါင်းလိုက်ရတော့လည်းကျွန်တော်တည်ဆုံးစင်းလို့ကျွန်တော်ပြောလို့ရပါတယ်ခင်ဗ
ျရာခီမုန်တိုင်းကရဲ့ကြောင်းမိုးတဲတဲထန်ထန်ရွာသွန်းခဲ့ပြီးတော့မိုးပြဲစဲစိုးရင်ရေအမှတ်ကိုရောက်ပြီးရေလွတ်လိုက်ရတဲ့အတွက်ဘလူးချောင်းတစ်လျှောက်မှာရှိတဲ့မိုးပြဲဒီမော့ဆိုနဲ့ရိုက်ကော်မြို့နယ်တွေမှာရေလွှမ်းနေတာပါအခုတည်းကဒေသခံအများစုဘေးလွတ်ရမှာရွှေ့ပြောင်းနေရတယ်လို့ကင်းဒီဒေသခံတွေကပြောပါတယ်ဒီမော့ဆိုမြို့နယ်နန်းနယ်ခုံဘက်မှာဆိုရင်တစ်ထပ်တိုက်အိမ်တွေရေနစ်မြုပ်နေတယ်လို့ပြောပါတယ်အခုနောက်ဆုံးနန်းနယ်ခုံမှာရေကြီးနေတာနဲ့ပတ်သက်လို့ကင်းဒီပြည်ချားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်내ထူထောင်ရေးဌာနကဌာနမှူးခွန်မာတီးရကအခုလိုပြောပါတယ်
နကောအစုဖြစ်တဲ့ဒီတော့ပေါ်ကလေးရောနမကောဖက်ကဒီနတ်ခါတို့ဖလဖာတို့မောပြတို့ကတော့ထားပြီးတော့မှဒီဒီမြုပ်ဒီမြုပ်တော့ပေါ်လေနော်အဲ့ဒီမှာတော့အခုကတော့ကလို့ဒီဟိုရွှေပြောင်းလိုက်ရပြီအဲ့ဒီစားလဲမြုပ်ကုန်ပြီပေါ်လေနော်ဒီတထတိုင်အဲ့ဒီဘာလို့ဆိုလို့ရှိရင်မြုပ်ကုန်ပြီနထအဲ့ကလည်းတိတ်မရှိတော့ဘူးလည်းကတော့ဒီကတော်တော်များများကတော့မြုပ်ကုန်ပြီပေါ်လေနော်ဆိုနေနေပပပဲကြာမယ်
ဒီကရက်စက်တင်ဘာလ16ရက်နေ့အထိကီနီဒေတာမှာရေပြေးကြောင်အင်ဂျင်9000နဲ့လူရေ3000ဝန်းကျင်အရေးပေါ်ရွှေ့ပြောင်းခဲ့ရပါတယ်။စက်တင်ဘာလပထမပတ်ကနေအခုချိန်ထိကီနီဒေတာမှာတောက်လျှောက်ရေကြီးရေလျှံတာတွေဖြစ်နေပြီးတော့လွိုင်ကော်နဲ့ဒီမော့ဆိုမြို့နယ်တွေမှာထပ်မံရွှေ့ပြောင်းနေရတာကြောင့်ရေပြေးကြံခံရသူအရေးအတွက်ဟာတိကျမကပုံများနိုင်တယ်လို့လည်းခွန်မာတီးယာကပြောပါတယ်။ရေပြေးကြံခံရတဲ့သူတွေအတွက်အခြေခံစားကုန်နဲ့အကူအညီတွေအမျိုးစုံလိုအပ်နေတယ်လို့ကီနီလူခွင့်ရေးအဖွဲ့ကတည်ထောင်သူကိုပညာကအခုလိုပြောပါတယ
်။ရေပြေးဆောင်တွေအတွက်ကျွန်တော်စာနာရိတ်ခါတွေဟိုအဝတ်အစားတွေဖြစ်စေနောက်ပြီးတော့မှဈေးဝါးတွေနောက်ရေကောင်းရေတန့်တွေပေါ့အဲ့ဒီဟာကလည်းနေ့တူပေါ့လိုအပ်ချက်တော့ဆက်ဖြစ်နေလို့ပေါ့လိုအပ်ချက်ကဆက်မြင့်နေလို့ပေါ့နော်အဓိကစာနာရိတ်ခါပေါ့နော်ဒီခေတ်တွေဆက်ကြုံနေရတယ်။အာနောက်အခြားတစ်ဖက်မှာလည်းဟိုဒစ်စတိုဆက်ထက်မှာပဲကျွန်တော်ရွှေ့နေရတာတော့စတန်ဖိနာတာရှိလို့ပေါ့နော်တချို့နေရာကနေရာတိုင်းခင်းဆင်းပြီးတော့တချို့နေရာနေရာတိုင်းခင်းကအမောကာတွေလိုအပ်ချက်ရှိတယ်
ရေပြေးကြောင်နေရင်တွေပြက်စီးပြီးရေရှည်အတွက်တူလောင်ထားတဲ့စားနပ်ရိက္ခာတချို့လည်းရေထဲမျောပါသွားတဲ့အပြင်ဒေသခံတွေတနေ့ပိုင်းစိုက်ပျိုးထားတဲ့စပားပြောင်းတွေလည်းရေရောက်ကိုရောက်သွားတာပါ။ဒါကြောင့်အခြေခံစားနပ်ရိက္ခာ၊ဆေးဝါးအမှုအကာအမျိုးသမီးကျန်းမာရေးအသုံးဆောင်စားတဲ့ရေပေါ်ကူညီတွေလိုအပ်နေဆဲဖြစ်ပါတယ်။ရေပြေးတဲ့ခံရတဲ့သူတွေအတွက်ကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့တရားပီနဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနေမောင်ကို FUE ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်လို့စက်ပိတ်ထားပါတယ်။ကီမီပြည်နယ်မှာရေပြေးတင်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအသေးစိတ်အခြေအနေထုတ်ပြန်ထားတာလည်းမရှိသေးပါဘူးရှင်။